ကယောဂနဲ့စေဘေးဒဏ်တိတ်နေတဲ့ရခိုင်ပြည်နယ်မှာဆေးရှောင်ဒုက္ခသည်တွေစားနေရဲ့ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမြေပုံမြို့နယ်မှာရှိတဲ့ဆေးရှောင်စခန်းတစ်ချို့မှာပိကရဲအော်တိုဘာလအလေလောက်ကစားစနေရက်ခါပြက်လက်နေတဲ့အတွက်အခက်အခဲကြုံနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်မြေပုံမြို့နယ်ကဒုက္ခသည်တရားကျော်လောက်ရှိတဲ့ကန်ကြီးဆေးရှောင်စခန်းမှာဆိုရင်လေစနေရက်ခါအကူအညီမရတော့တာတတိယနှစ်ပတ်ကျော်လောက်ရှိပြီလို့စကန်တာဝန်ခံကိုရွှေစိုးကပြောပါတယ်တော့မှာအဆင်
င်ဖွင့်တဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေနေရာဆွန့်ခွာထွက်ပြေးနေရတာအခုဆိုရင်သိသိရှိရှိနေပါပြီ။ဒီအခြေကဒုက္ခသည်များစုပါဆိုရင်လည်းကိုင်းကြီးစစ်ဆောင်စခန်းပါဝင်ကိုတူကိုထယာယီတိစောက်ထားတဲ့စခန်းတွေမှာနေထိုင်ကြရတာပါ။မြန်မာနိုင်ငံမှာကိုဘက်ကရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေလည်းဆက်လက်ဖြစ်ပေါ်နေတာကြောင့်စစ်ဆောင်ဒုက္ခသည်တွေကူညီလိုအပ်ချက်တွေပိုများလာတယ်လို့လည်းမြေပုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီဘက်ကစခန်းတချို့ကကြေးထောင်မလို့မလို့မှုကြီးကြုံနေရတယ်။အပြင်ထွက်ချာဖို့ကလည်းအစ်ကိုရီနဲ့ရှိရတဲ့ချင်းနေရာတွေမှာမိုင်းထောင်ထားတာတွေရှိတယ်၊ကိုယ့်နေရာကိုယ့်လူကလည်းမပြောင်းနိုင်ရဘူး။အဲလိုအခြေအနေတွေရတဲ့ကြောင့်တို့ကြီးရခိုင်ပြည်နယ်မှာရှိတဲ့စစ်ကြီးရှောင်းတွေကများလာတဲ့လောက်ဒုက္ခထောက်ပံ့မှုတွေကအစိုးရပြတ်တရောနိုင်ငံကပြတ်တရောအားနည်းနေတဲ့အခါမှာဒီအလက်ပြတ်ဆုံးကြီးတွေကလည်းဒီမှုပြတ်တော့လာတယ်။ဒါကြောင့်ဒီကတိကြီးနယ်လုံးကျုံမြင့်မြင့်နဲ့ပါဝင်ပေါ့နော်။ဒါဆိုင်ဒီကံကသူတို့ကမြေကျက်ပြလာတယ်။အဲဒီ COVID-19 ရောက်ပြီးတဲ့အချိန်ထပ်ပြီးတော့ရှာဖွေစားတောက်ခင်းတယ်။အဲနေရမကြတဲ့အခြေအနေမျိုးဖြစ်ပါတယ်
။အစိုးရဘက်ကလည်းရခိုင်ပြည်နယ်မှာရှိတဲ့စစ်ဆောင်တွေနဲ့ပတ်သက်ပြီးပုံမှန်ထောက်ပံ့မှုတွေလုပ်နေပေမဲ့လည်းအခက်အခဲတွေရှိနေတယ်လို့ရခိုင်ပြည်နယ်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးရာရှိဦးရေးမင်းဦးကပြောပါတယ်။
ကျွန်တော်လည်းကြားရတယ်ဒီမြေပုံဘက်မှာလည်းအဲ့လိုပဲလက်ခါတွေတက်လက်နေတယ်။ဆိုင်ရိတ်ခါတွေကျွန်တော်တို့ကအဓိကထောက်ပံ့နေတဲ့စခန်းတွေကဒီခရိုင်အလုံးမှာတခုဖြစ်နေတဲ့ဆက်ပြီးကြောင်စခန်းကြီးမှာရှိတဲ့လူကြီးလိုက်ပေးတဲ့နှုံးပေါ့အဲ့ဒီကအတွက်ထောက်ပံ့ပေးနေတာပေါ့ပုံမှန်တော့ထောက်ပံ့ပေးနေတာဒါပေမဲ့ဇမန်ဆက်သွယ်ရေးမပေါင်းတော့သွားလို့မရတဲ့နေရာတွေလည်းရှိနေတယ်နောက်ပြီးတော့အခုကိုကမိုးရသည်မိုးရသည်လေထုံတော့မယ်စခန်းတန်းတို့လေကိုကစကူမကူကာလာမှာဆိုအထက်ခဲကြီးရှိအထက်ခဲကြီးကဆန်းအသက်ပေါ်တဲ့ဆာလာနဲ့ဆန်းအောင်တဲ့ဆာလာကြားမှာဆိုတော့အထက်ခဲကြီးရှိနေကြအဲ့ဒီပေါ်မှာလည်းကျွန်တော်တို့တက်နိုင်သလောက်တော့ပေါအောင်ကျူးစားပြီးတော့ဆောင်ရွက်ပြ
ီးရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေကြောင်းလူသားချင်းစာနာမှုဆိုင်ရာကြံ့တွေးတွေကြုံရမှာကိုဆိုရင်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရဖွဲ့စည်းကလည်းပြောဆိုထားတာပါမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွေကလည်းကာယောဂါနဲ့ကြုံနေရချိန်မှာလက်နက်ကင်မင်းပခတ်တွေရဆိုင်တာပေါ့ကုလသမဂ္ဂတွင်းမှုရှုပ်ရဲ့တိုက်တွန်းချက်ကိုလိုက်နာဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်